ကရင်ပြည်နယ်မှာဒီရက်ပိုင်းမိုးသည်ထန်စွာရွာသွန်းပြီးမြဝတီနဲ့ကော့ကရစ်မြို့အကြားကအာရှလမ်းတင်မှာရေကြီးမြေပြိုရာကကတ္တရာလမ်းမတချို့ပြိုကျပျက်စီးသွားခဲ့ပါတယ်။မြေပြိုကျတဲ့နေရာမှာလမ်းမတစ်ခုလုံးပြတ်ထွက်သွားတဲ့အတွက်ခီးတဲ့တင်ကားတွေရောကုန်ကားတွေပါအသွားအလာတွေရပ်တန့်နေတဲ့အကြောင်း VOA သတင်းတောင်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်တွင်ဒီရက်ပိုင်းမိုးများပြီးရေကြီးနေတာကြောင့်မြဝတီမြို့နဲ့ကော့ကရစ်မြို့ကြားအာရှလမ်းတင်မှာမြေကြီးတွေကွဲအပ်ပြီးလမ်းကျောနေရာတချို့ပြိုကျသွားခဲ့တာပါ။မနေ့ကတောင်ပြိုရာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့ဩဂုတ်လ9ရက်နေ့မှာတော့ကားလမ်းပေါ်မှာကြီးမားတဲ့အကွဲချောင်းကြီးတွေပေါ်လာပြီးအဲ့ဒီနောက်မှာတော့လမ်းတစ်ခုလုံးသွာလာလို့မရအောင်ပြိုကျသွားတယ်ဆိုပြီးမျက်မြင်တွေ့ရတဲ့ကားဆရာတဦးက VOA ကိုပြောပါတယ်
။ဒီနေ့ကတော့ကြာမှာအလွယ်ဘူး။ဒီဝါရဆိုတော့လေလမ်းကျော်လုံးပါသွားတော့လေအရာတော့တော်တော်နဲ့မလွယ်တော့ဟုတ်တယ်အရာတော့ဒါဆက်လာတောတော့ကြီးတကောင်းသားပါ။တောင်အလဲလောက်ပါပေါ့အလဲလောက်ပါကြာတယ်။ဟုတ်တယ်နဲ့များဒီအလဲလောက်ပါကြာတယ်။ပြိုကတော်တော်ကြီးတယ်ဆိုတော့လေမလွယ်ဘူးလို့ပြောတော့ဗျာ။ဒါထိုးဖို့လည်းမလွယ်ဘူးဒီဖိုးဖို့လည်းမလွယ်ဘူး။အကားအဲ့ညီလို့တယ်ပါဒါတစည်းပါပါလို့ဒီဖုံးသွားတော့အများတာကြီးอ่ะ
။ခီးသွားတဲ့အတွက်တော့လမ်းဟောင်းဖြစ်တဲ့မြင်းနီလမ်းကနေပဲသွာလာလို့ရနိုင်ပေမဲ့လို့ကုန်ကားကြီးတွေကတော့သွာလာလို့မရဘူးလို့လည်းသူကပြောပါတယ်။
လောလောဆယ်ဆိုရင်တော့ကျွန်တော်တို့ကားလေးတွေတော့လမ်းဟောင်းသွားလို့ရတယ်သူတို့ပြေးသွားမယ်ဆိုရင်တော့အဲတွဲကားတွေလည်းမလွယ်တော့ဘူးတွဲကားတွေတော့သွားလို့မရတော့ဘူးတော့ကားလေးတွေတော့အဲ့ဒီကပြေးသွားရင်တော့သွားလို့ရမှာ
ဒါပေမဲ့လမ်းဟောင်းကလည်းပြိုပြက်နေတာကြောင့်အခက်အခဲတွေရှိနိုင်တယ်ဆိုပြီးဒီလမ်းတွေကိုအသုံးပြုသွားလာနေသူတွေကပြောဆိုကြပါတယ်လောလောဆယ်မှာတော့အာရှလမ်းမကြီးသွားလာလို့မရအောင်ပြိုကျသွားတာကြောင့် AC ကားတွေနဲ့ကုန်ကားတွေအားလုံးလမ်းတစ်ဝက်မှာပိတ်မိနေကြပြီးနောက်ထပ်တခြားနေရာတွေပါမြေပြိုရာတွေဆက်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒီအာရှလမ်းမကြီးဟာချိုင်းမြန်မာကုန်စည်သယ်ယူပို့ဆောင်တဲ့နေရာမှာအရေးပါတဲ့အဓိကလမ်းကြောင်းတစ်ခုဖြစ်ပြီးကုန်တင်ရင်းတွေနေ့စဉ်သွားလာနေကြသလိုထိုင်းဘက်ကိုအလဲပတ်လာတဲ့အိမ်စီးကားတွေလည်းနေ့စဉ်ဆိုသလိုရှိနေတာပါ။ဒီလမ်းပြိုကျပျက်စီးသွားတဲ့အတွက်နိုင်ငံကုန်စည်စီးဆင်းမှုတွေကြန့်ကြာပြီးထိခိုက်လာနိုင်တယ်လို့လည်းကုန်တယ်တွေကတော့ပြောဆိုနေကြပါတယ်ရှင်။